ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာတွင်ကအင်ချံဝင်းတစ်ခုအတွင်ကိုဒီကနေ့နေ့လယ်12နာရီလောက်ကလက်နက်ကြီးကြီးကြားခဲ့တာကြောင့်3ဦးဒဏ်ရာရခဲ့တဲ့အထက်မှာအမျိုးသမီးတစ်ယောက်ကတော့ဒဏ်ရာပြင်ထန်ပါတယ်။တိုက်ပွဲတွေဖြစ်မနေဘဲနဲ့ကြလာတဲ့ကြီးဟာစစ်တပ်ကပစ်လိုက်တဲ့ကြီးလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကတင်ပြပေးပါမယ်ရှင်
။မြောက်ဦးမြို့နယ်နီဝန်ကျင်မှာအခုရက်ပိုင်းတွေကရခိုင်လက်နက်ကင်ဖွဲ့နဲ့တမ်တော်ကြတိုက်ပွဲတွေဖြစ်ပေါ်ခဲ့ပေမဲ့ဒီနေ့မှာတော့နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိမနေပါဘူး။ဒါပေမဲ့ဒီကနေ့နေ့လယ်ပိုင်းမှာတော့တမ်တော်ဖက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အရသား3ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါ။အခုလိုလက်နက်ကြီးကြီးကြာရောက်ခဲ့တာနဲ့ပတ်သက်လို့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကအခုလိုရှင်းပြပါတယ်
။ဟုတ်ကဲ့ခင်ဗျာဒီနေ့12နာရီမှာပေါ့နော်။မြောက်ဦးမြို့ကျောင်းတောင်ကျေးရွာမှာပေါ့။အမြောက်ကျေးကျပြီးတော့ဒီမာသေးလေးဆိုတဲ့အမျိုးသမီးလေးတယောက်ပေါ့နော်အသက်30နှစ်လေးနဲ့အဲ့ဒီအမျိုးသမီးရဲ့ဘေးဖက်ပေါင်ကိုအမြောက်ဆန်ထိတယ်ဗျအဲ့ဒါနဲ့အဲ့ဒီဒီမာသေးလေးကိုတော့ခုဟိုဟာကိုမြောက်ဆေးုံကိုခေါ်တော့ပါလို့
အခုတန်ရာရတော်သူတွေဟာမိသားစုတစ်ခုထိတာဖြစ်ပြီးဖခင်မိခင်နဲ့သမီးငယ်တူဖြစ်ပါတယ်လက်ရှိချိန်မှာတန်ရာရရှိခဲ့တဲ့မိသားစုဝင်၃ဦးဟာမြောက်ဦးမြို့နယ်ဆေးရုံမှာဆေးကုသမှုခံယူနေကြပြီ။အဲ့ဒီထဲကဇနီးတင်မထွေးလေးရှင်နေဟာဆိုရင်ရတယ်လို့ကိုတိုင်လေးတန်ရာရခဲ့တဲ့ခင်ပွန်းကဘူရော်ရဲ့ကိုခုလိုပြောပါတယ်
။မိသားဖုံးတို့ကမိသားစုတွေအကုန်လုံးမိသားဖုံးလုံးတွေလုံးသူတို့ကလက်နက်ပြလက်သေးတွေကတို့အမှုတွေနားကြရရှိတယ်။ပြီးတော့ကျွန်တော်ဇနီးငယ်ဇနီးဝင်ဘုံတန်ရာကျွန်တော်ဇနီးတို့မြောက်ရင်းတန်ရာသူကဆိုရင်ရပါတယ်။
အခုလိုလက်နက်ကြီးကြီးကြာရောက်ပောက်ခွေခဲ့တာကြောင့်ဒေသခံတွေလည်းထွက်ပြေးနေရတယ်လို့ကျောင်းတော်ဒေသခံတို့ကဖူရော်ရဲကိုအခုလိုပြောပါတယ်
။တိုက်ပွဲနဲ့ရှိဘူးတိုက်ပွဲနဲ့သူတို့ကမြောက်ဝဲနေပြန်ပြင်းနေရတာ။ဘာကဒီလိုလာကြတာဂါနာကြီးကကျောင်းတော်ရော်သားတွေကလည်းအကုန်လုံးပြင်းနေကြတယ်ဟိုဟိုပြစ်ဒီဟိုပြင်းနေ
။လက်နက်ကြီးကြီးကြာရောက်ခဲ့တဲ့ဒေသမှာဒီကနေ့တိုက်ပွဲတွေမရှိကြောင်းတပ်မတော်တကြင်းမှန်ပြန်ကြရဲ့အဖွဲ့အတွင်ရင်မူဘုံမိုးလျှောက်ဇော်မင်းထွန်းကဖူရော်ရဲကိုအတည်ပြုပြောဆိုပါတယ်။
ဒီလိုမျိုးကျင်းရတော့တို့ဒီမြောက်ဦးတက်မှာမြောက်ဦးဘက်မှာတော့ထိတိမှုအနေနဲ့ရှိပါတယ်။ဒါနဲ့နေရာမှာတော့မရှိပါဘူး။မြောက်ဦးရဲ့အခြေအနေချမ်းပေါ့အဲ့ဒါပဲရှိပါတယ်။အမနေရမှာဒီကြီးတော့မရှိပါဘူး
။ဒါပေမဲ့လွန်ခဲ့တဲ့ရက်တွေတိုင်းမှာတော့မြောက်ဦးမျိုးနယ်နဲ့ပုံနှကြောင်းမျိုးနယ်တွေမှာနှစ်ဖက်တိုက်ပွဲဖြစ်ပေါ်တာတွေရှိတယ်လို့အဲတင်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ်
။တိုက်ပွဲကတော့မနေ့ကနေပြီးတော့ဒီဟုတ်ကဲ့ပုံသားကျင်းမျိုးနယ်ဒီအောင်မကျော်ရွာရဲ့မြောက်ဖက်ပေါ့နော်ဒီအဲ့ဒီအဲ့ဒါပေါ့ဒီပေမင်းချောင်းကအဲ့ဒီဥစ္စာထဲမှာဖြစ်တာရှိတယ်။အဲ့ဒီမှာဒီမှာစစ်တပ်ကကတော့အထူးကအကြဆုံးနေတယ်ရှိတယ်။အိုးဒီမင်းသားမင်းနေဆက်မှလည်းဒီဘက်ကတော့ဒီဥစ္စာပန်းချောင်းဖက်မှာပေါ့နော်။လက်လက်ကြီးတွေနဲ့ဒီမှာစစ်တပ်ကတော့ဓာတ်ချောက်ပြနေတဲ့ဥစ္စာတွေပြီးလို့ရှိရင်ဒီကြောက်တူကံကြောက်မှာရှိတဲ့ဒီခမ539အဲ့ဒီကလည်းပဲဒီရေချောင်းရနောက်ဆက်ချင်းတွေဒီလိုဒါအများအားဖမ်းပြီးလက်လက်ကြီးတွေနဲ့ပြနေတာရှိတယ်။
လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အရသာတည်ဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ်